Ukraine နဲ့ဆက်မှာရုရှားဘက်ကရုတ်တရက်စစ်အင်အားတုံ့ပြန်ချထားလာနေပြီး Ukraine ရဲ့ Crimea ဒေသကိုလည်းသိမ်းပိုက်ထားတဲ့အခြေအနေပေါ်မှာစိုးရိမ်နေကြောင်း American သမ္မတ Joe Biden ကရုရှားသမ္မတ Vladimir Putin ကိုအင်ကာနစ်ကတယ်လီဖုန်းဆက်ပြောဆိုခဲ့ပါတယ်။တင်းမာနေတဲ့အခြေအနေကိုပြေလျော့သွားစေရေးအတွက်ရုရှားဘက်ကဆောင်ရွက်ဖို့ကိုလည်း American သမ္မတကပြောဆိုခဲ့တယ်လို့သမ္မတအင်ဘူရော့ကပြောပါတယ်။ယူကရိန်းရဲ့အချုပ်ချာအာဏာနဲ့နိုင်ငံတည်ထောင်ခိုင်မြဲရေးအတွက်အမေရိကန်ဘက်ကမမိတ်မတုံပိုက်ဖြတ်ထားကြောင်းသမ္မတဘိုက်ဒန်ကရုရှားသမ္မတကိုပြောဆိုခဲ့ကြောင်းအမေရိကန်သမ္မတအင်ဘူရော့ကထုတ်ပြန်ပါတယ်။အမေရိကန်သမ္မတရဲ့ပြောဆိုချက်အပေါ်ရုရှားသမ္မတဘက်ကတုံ့ပြန်ချက်နဲ့ပတ်သက်လို့တော့အမေရိကန်သမ္မတအင်ဘူရော့ဘက်ကသုံးသပ်ချက်မပေးပါဘူး။ယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆဲကို2014ခုနှစ်မှာရုရှားကသိမ်းယူခဲ့တာကိုအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကကန့်ကွက်ရှုတ်ချခဲ့ပေမဲ့ဒီလောက်ရကိုဟန်တာဆောင်ရွက်မှုမရှိခဲ့ပါဘူး။အဲ့ဒီနောက်ပိုင်းရုရှားထောက်ပံ့ထားတဲ့ခွဲထွက်ရေးသမားတွေကယူကရိန်းအရှေ့ပိုင်းဒွန်ညက်ဒေသမှာယူကရိန်းအစိုးရတပ်တွေနဲ့တိုက်ခိုက်နေပါတယ်။ဒီတိုက်ပွဲတွေအတွင်းသေဆုံးရသူက13,000နီးပါးရှိတယ်လို့လဲကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။